ထွန်းတော်တို့ကအဲ့ဒီအစည်းကိုမတက်ဘူး။ခွန်မြင့်ထွန်းတို့ကအစည်းကိုတက်တယ်။အဓိကအဖြစ်ဘာကွာတဲ့ခင်ဗျာငင်းချမ်းရေးလိုလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်။ဆိုတော့ဒီကြီးရခိုင်ကိုတက်တာမတက်တာဘာကြောင့်ကွာရလဲဆိုဦးထွန်းတော်နဲ့စပြောပါခင်ဗျာ
။ကျွန်တော်တို့ဒီ27ရာစုပင်လုံညီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ်။ NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးအတူတူကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်။ဆိုအခြေခံအားဖြင့်ကတော့ကျွန်တော်တို့ဒီပေါ်မှာယက်တည်တာဖြစ်ပါတယ်။ဒါမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကြီးနိုင်ဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်။ဆိုအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့တန်းတူညီတူရှိမှုပေါ့နော်။နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေထားကိုရောက်သွားတာဖြစ်ပါတယ
်။ဟုတ်ကဲ့ကွန်မင်းထွန်းတို့ဘာကြောင့်တက်တယ်လဲနောက်ပြီးတော့ဥထွန်းစောတို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
ခုဒီဒုတိယကျယ်စီဝင်မတယောက်ဖြစ်တဲ့ချိန်ကြီးကတော့ကျွန်တော်တို့နားလည်ထားတာကတော့ငင်းငိုင်းကော်မရှင်နဲ့ DMC နဲ့ညှိနှိုင်းတဲ့အခါမှာအထူးသောလိုအပ်ချက်တွေရှိအောင်မယ်အဲ့ဒီအပေါ်မှာဘယ်မတယောက်နိုင်နေတာဖြစ်တယ်အထူးသောကြီးသွားလာရေးဆိုင်ရာအထက်ကယ်ဆယ်ဖြစ်ပေါ်လေပြီးတော့နောက်ကဒီ US ဘက်ကတောင်းဆိုချက်အချို့အဲ့ဒီအပေါ်မှာညှိနှိုင်းဖို့အတွက်ဆက်လက်ညှိနှိုင်းနေစေပဲရှိတာကိုပဲကျွန်တော်တို့ကသိကြပါတယ်ဒုတိယကျင်းနှစ်သက်ရစုပြေလို့ညီလာခံအစည်းအဝေးကျင်းပတဲ့အပေါ်မှာတော့ SCA လမ်းကြောင်းအတိုင်းသာသွားနေတာဖြစ်တဲ့ကြောင့်မူလို့ RC ဖွဲ့စည်းပြတဲ့ပုံမှာတန့်ွက်တဲ့ရေမျိုးကိုကျွန်တော်အလို့တော့အားလက်ထားတာမရှိပါဘူး။နှစ်သက်ရစုပြေလို့ညီလာခံရဲ့သဘောထားတွေဒီဖွဲ့စည်းမှုတွေကတော့ဒီ SCC မှာပါဝင်ခဲ့ကြတဲ့ RC ဖွဲ့စည်းမှုအားလုံးပေါ့လေကျွန်တော်ဒီ SCA လက်မှတ်ရေးထိုးတဲ့လူရောမရေးထိုးတဲ့လူရောအားလုံးကတော့ဒါကျွန်တော်အတူတူကအတည်ပြုခဲ့တဲ့NCA ကြတဲ့ညကျင်းပကြတာဖြစ်ပါ
ဟုတ်ကဲ
့ဒီအခုသွားနေတဲ့ဒီ NCA ဆိုတာကတော့ငင်းငင်းချစ်တင်တစ်ခုလုံးကိုအပြေရှာဖို့အတွက်ဒါဂိတ်ပေါက်ဖြစ်ပါတယ
်အဲ့တော့ဥထုံးစောတို့ UNFC NCA ကိုလက်မှတ်မထိုးတဲ့လူတွေအနေနဲ့ဒီ NCA လမ်းကြောင်းတိုက်ဆက်သွားမယ်ဆိုတော့အခုနောက်ဆုံးပေါ်ထွက်လာတဲ့ညီလာခံရဲ့ရလတ်အပေါ်မှာဘယ်လိုသုံးသပ်လို့ရလဲ
ဟုတ်ကဲ့အခုမနေ့ကကျွန်တော်တို့ဒီ38ချက်အတီးပြုလက်မှတ်ရေးထိုးလိုက်တာတွေ့ပါတယ်အဲ့တော့ပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုက်တစ်ခုအနေနဲ့အပိုင်းတင်အနေနဲ့မှတ်ယူကြတာတွေ့ပါတယ်။ဆိုကျွန်တော်တို့မြင်တာကတော့ဒါကတော့အင်အားစုအလုံးရဲ့နော်သဘောထားထက်တူကြမှုမရှိဘူးပေါ့နော်။နောက်ပြီးတော့မှညီလာခံကိုတက်ရောက်နေတဲ့အစုဖွဲ့အသီးသီးအဲထဲမှာလည်းပဲကြီးကြီးလေးလေးမရှိတာကိုကျွန်တော်တို့တွေ့ရပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့နော်လက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေအထားပဲဖြစ်ပါတယ်။တိုင်းပြည်လုံးကိုလွှမ်းခြုံတဲ့အနေအထားတော့မရှိဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ
်။ဆိုတော့အခု NCA ကိုလက်မှတ်မထိုးတဲ့ဘက်ကပေါ့လေအခုညီလာခံကိုမတက်ခဲ့တဲ့ဘက်ကရောဆက်လက်ပြီးတော့ပါဝင်နိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားကြီးရော
။ဟုတ်ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့အတွက်သဘောထားရှိပြီးဖြစ်ပါတယ်။အဲ့ဒီအတွက်လည်းပဲကျွန်တော်တို့က NCA လက်မှတ်ရေးထိုးနိုင်ရတဲ့ကျွန်တော်တို့အစုပြုချက်၉ချက်အစုအနဲ့ညှိနှိုင်းနေတာတစ်နှစ်ကျော်ရှိပြီးဖြစ်ပါတယ်။ဆိုအဲ့ဒီဆွေးနွေးမှုအတိုင်းပဲကျွန်တော်တို့ဆက်သွားမယ်ဆိုတဲ့သဘောထားပဲရှိပါတယ
်။အဲ့ညီနိုင်မှုပြည်လည်နိုင်မဲ့အလားလားရှိပါလားမပြည်လည်ရင်ရော
ဒါကတော့ဒီတက်မတော်နဲ့အစိုးရရဲ့နော်သဘောထားပုံမှာမူတည်ပါလိမ့်မယ်။ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်။မြန်မြန်ဆန်ဆန်နဲ့ကျွန်တော်တို့တိုင်းပြည်ပြည်ပြင်ပြောင်းလဲရေးပြန်လည်တည်ဆောက်ရေးကိုလုပ်နိုင်ဖို့အတွက်ဆိုလို့ရှိရင်တော့အားစုအားလုံးပါဝင်တဲ့တန်းတူညီတူရှိမှုပုံမှာအခြေခံပြီးတော့မှဒါဆွေးနွေးနိုင်တဲ့အခင်းကျင်းတွေကိုဖန်တီးရမှာဖြစ်ပါတယ်။ဒါ NCA ပေါ်မှာအသေးကံပြီးမှပေါ့နော်ကျွန်တော်တရေသေးရက်နေမယ်ဆိုရင်တော့ဒါအခက်အခဲကြုံနေရအောင်မဲ့သဘောတော့ရှိပါတယ
်ခွန်မြင့်ထွန်းတို့ရဲ့သဘောထားကိုလည်းကြားလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့သူတို့ကိုကျဲမပါဘဲနဲ့အရင်ပြောထားတဲ့အတိုင်းပဲဆက်ပြီးသွားနေရမယ်ဆိုရင်သူတို့ပါဝင်ရခက်မယ်လို့ဆိုပါတယ်ဆိုတော့သူတို့မပါဝင်ရင်လည်းဆက်သွားမှာလားခင်ဗျာ
ဒီ UFC ကဒီ NCA လမ်းကြောင်းပေါ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စရပ်ပေါ်မှာကတော့ကျွန်တော်အထူးပြုပြီးတော့ပြောစရာမရှိပါဘူး။ဒါကတော့ NCA account ပေါ်တဲ့အခါမှာလိုအပ်တဲ့လိုအပ်ချက်တွေကိုဒါကိုညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်။အခုဒုတိယပင်လုံစည်းဝေးရနေပြီးတော့မှထွက်ပေါ်လာတဲ့ရလတ်တွေကတော့ကျွန်တော်တို့ဒါအစုအဖွဲ့များကိုကူစားပြုပြီးဆွေးနွေးကြပြီးတော့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အားလုံးပါဝင်မှုအခြေခံပေမဲ့လို့အခုအားလုံးသောအဖွဲ့စည်းတွေတော့မပါဝင်နိုင်သေးဘူး။သို့တော့အားလုံးလက်ခံနိုင်တဲ့မူတွေကိုကျွန်တော်တို့ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဆုံးဖြတ်ချက်တွေဟာလမထိုးတဲ့လူမထိုးတဲ့လူပေါအောင်ခဲ့တဲ့ဟိုမိုင်းကြိုင်ရအစည်းအဝေးပေါ့လေနောက်ဆုံးမိုင်းကြိုင်ရအစည်းအဝေးမှာအတည်ပြုထားတဲ့မူတွေအခြေခံတွေသဘောထားတွေကိုကျွန်တော်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်အကြီးအကျုံးချာအာနာကနိုင်ငံသားတွေကစဉ်းသက်ရမယ်။ ဒီကအပြင်ဘာကိုမနေ့ကကျွန်တော်တို့ဒီ၃၀ခုနှစ်ချက်အတိုင်းသားလူမျိုးတိုင်းဟာနိုင်ငံရေးစီးပွားရေးလူမှုရေးပါဝင်အားလုံးမှာမိမိတို့ရဲ့ပြဌာန်းမှုတွေဟာတန်းတို့ရည်ရွယ်ရှိရမယ်ဒီအချက်တရားတော့ကျွန်တော်တို့ဒီမိုင်းကြရန်ခိုက်ဒီစီဝေးပါဝင်တိုင်းသားရဲ့ညီလာခံဆက်ဆက်မှာကျွန်တော်ဆုံးဖြတ်ခဲ့တဲ့အချက်တွေဖြစ်ပါတယ်အားလုံးလက်ခံပြီးသားဖြစ်ခဲ့တဲ့မှုတွေကျွန်တော်ဆ
ေးအနာရီကိုပြီးအပ်မယ်ဘာညာဆိုတာတွေတော့စာထဲမှာရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ကလက်ခံနေတဲ့အစိပ်ပိုင်းဖြစ်ပါတယ်ဦးထွန်းဆိုဘယ်လိုသဘောပါလဲဒီချက်
လူမျိုးစုအလုံးကိုကိုစားပြုတယ်လို့ပြောဖို့ခက်ပါတယ် SC လက်မှတ်ရေးထိုးထားတဲ့ဖွဲ့ချစ်ဖွဲ့ထဲမှာကိုနှစ်ကပေါ့နော်ဒီ RCSS နဲ့ ALB ဆိုလို့ရှိရင်အမျိုးသားအချင်းနိုင်ငံဆွေးနွေးပွဲတွေမလုပ်ရသေးပါဘူးအဲ့ဒါကြောင့်သူတို့ကပြည်သူလူထုရဲ့သဘောထားကိုမယူနိုင်ခဲ့ဘူးပေါ့နော်ဆိုတော့တက်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လူမျိုးတွေလူထုတွေကိုစားပြုပြီးမှနော်ပြောဖို့အတည်ပြုဖို့ဆိုတာသူတို့မှအခက်အခဲရှိတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ညီလာခံတခြားလုံးမှတက်ရောက်ခဲ့တဲ့ပုံကကျွန်တော်တို့သိရှိရတယ်ပေါ့လေဆိုနောက်ဆုံးအတည်ပြုမှုပုံစံလှုပ်သွားတဲ့ပုံစံကတော့အစုအဖွဲ့ကိုစားပြုပြီးမှလှုပ်သွားတယ်ဆိုရင်တက်တဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူရဲ့လူထုနဲ့လူမျိုးကိုကိုစားပြုသလားဆိုတာသူတို့ကိုယ်တိုင်လည်းပဲဒါဖြစ်ချမ်းနေခြင်းမရှိပါဘူးအဲ့ဒါကြောင့်ဒါကတော့ရှင်းပါတယ်လူမျိုးအလုံးကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့မရတဲ့အနေအထားရှိပါတယ
်အဲတကယ်တမ်းအလုဖြစ်မယ်တကယ်တမ်းညီချင်းကြီးဖော်ဆောင်နိုင်မယ်လို့ဆိုရင်အဲ့ဒါခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်လို့မဖြစ်နိုင်ဘူးလားခင်ဗျာအဲ့ဒါကိုထုံ
းအဓိကတော့ဒီကျွန်တော်တို့ NCA အခြေခံပြီးဖြစ်လာတဲ့ဖြစ်စဉ်ပေါ်မှာမူတည်ပါတယ် NCA မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရှိပါတယ်မူပေါင်းမှာသူကတက်ဆိုင်ရာလူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကျင့်ပါရတဲ့ဒီဆွေးနွေးပွဲတွေရှိပါတယ်အဲ့ဒီပုံမှာမူတည်ပြီးမှသူတို့ရဲ့တက်ဆိုင်ရာပြည်နယ်နဲ့လူထုနဲ့နော်အဲ့ဒါရဲ့ပုံမှာကိုစားပြုမှုကိုသူတို့ကယူတာဖြစ်ပါတယ်အကေ၍များကျွန်တော်တို့ကအဲ့ဒီလိုမူပေါင်းမှာမပြတ်ထန့်ပဲနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကြားထဲမှာပဲဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့နော်အတိုက်ပြည်ရဲ့အကြီးအကဲတွေကြားထဲမှာဆွေးနွေးညှိနှိုင်းဖလှယ်လို့နော်ပြည်လေရင်ဒါပြီးသွားနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခုအနေအထားကအလုံးပတ်ဝန်းကျင်ပေါ်မှာခြေခံပြီးသွားတာဖြစ်ပါတယ်အလုံးပတ်ဝန်းကျင်ဆိုဒီမှာကျွန်တော်တို့ကလူထုလေးပါပါတယ်အဲ့ဒါကြောင့်ဒီ civil society တွေပတ်ဝန်းသိပတ်ဝန်းထိုက်သူတွေအဲ့ဒီမှာထည့်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလိုမျိုးအလုံးပတ်ဝန်းနိုင်တဲ့အနေအထားကိုမဖော်ဆောင်နိုင်သမျှကာလပတ်လုံးကတော့အဲ့ဒီအခင်းချင်းကထွက်ပေါ်လာတဲ့ရလက်ဟုသမျှဟာအလုံးကိုကိုယ်စားပြုတယ်လို့ပြောလို့မရတဲ့ရှင်နေအနေထားပဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေးပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကျွန်တော်ရဲ့သဘောထားအမြင်ထောက်ပြချင်တာတစ်ခုနဲ့ဆက်ပြီးတော့ခွန်မြင့်ထွန်းကိုပြန်မေးပြရစီခုနကပြောတဲ့အနာ၃ရက်လုံငိုတာပြည်နယ်တိုင်းဒေသကြီးတွေကိုလူမျိုးစုတွေလက်ထက်ကိုအနှစ်မဲ့ပေါ့ဗျာအကြံပြင်းနိုင်ငံရေးအပြင်ဒါစိတ်အရေးကြီးတဲ့အချက်ပါဒီလိုအနှစ်နာတော့ဟုတ်ပြီဒါပေမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းရောလူထုစံနာနဲ့အညီရွေးကောက်တင်မြှောက်ခွင့်ရှိမလားဘ ਹੁ ကပဲခန့်အပ်နေမလားစသဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်တို့စတာကိုအဲ့ဒါကောသဘောတူညီမှုပဲလို့ရခဲ့ကြပါတယ်ခင်ဗျာခွန်မြင့်ထွန်
းအကျွန်တော်တို့ကတော့အခုအရင်ဆုံးကြီးမှာတော့အထက်ကအကြဆုံးမူတွေကျွန်တော်တို့ဒါညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဖယ်ရယ်ဆိုတာတော့အားလုံးလက်ခံပြီးသားဖြစ်ပါတယ်ဒီကြောင့်မို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြားအနာကုန်မှုနဲ့ပတ်သက်ရင်တော့ဖယ်ရယ်ရဲ့အခြေခံမူတိုင်းပေါ့လေဘို့ပြည်တော်စုဆိုရနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြစ်တာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးကြီးကောက်ကိုခါတောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိထားပြီးသားဖြစ်သွားကျွန်တော် favorite move အခြေခံပြီးညှိနှိုင်းနေတာဖြစ်တဲ့အဲ့ဒီအခြေခံပဲဖြစ်အောင်ပဲကျွန်တော်တို့ကဆက်လက်ကြိုးပမ်းရမှာဖြစ်ပါတယ်နောက်တစ်ခုကအားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်တဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါတယ်ကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်တို့ကြိုးစားကြရမယ်အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCO ကျွန်တော်လက်မှတ်ရေးထိုးပြီးတဲ့အခါမှာ NCO ရဲ့အားနာတက်ရောက်မှုရဒီငင်းငင်းဖြစ်စဉ်ကိုတော့ကျွန်တော်ဖော်ဆောင်နေကြမှာဖြစ်ပါတယ်
ဟုတ်ကဲ့ခွန်မင်းတို့ကျွန်တော်တခုဆက်မြင်တာအဲ့တော့အားလုံးပါဝင်နိုင်လာအောင်အဓိကတာဝန်ရှိရဲ့အစိုးရနဲ့တက်မတော်ဘူးကခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိနှာချနိုင်ပါသလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါသလဲဘယ်လောက်အောင်မြင်နိုင်မဲ့အလားအလာရှိပါလဲအ
ဲ့အဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးထားတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရလွှတ်တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်မြေထိုးတဲ့ညီတော်များကြားမှာကျွန်တော်တို့ကတော့ပေါင်းကူတတားအနေနဲ့ပေါ့ဒီနှစ်ဖက်အနှင်းခံပြီးတော့ကျွန်တော်ဆောင်ရွက်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးဦးထွန်းစောမြင်ချင်ပါတယ်အနာဂတ်ညီညာရေးအလားအလာကိုဦးထွန်းစောဘယ်လိုမြင်ပါလဲဒီလိုပုံနဲ့ပဲခက်ခဲချင်းဖြစ်နေကြမလားတစ်ချိန်ချိန်မှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးမျှော်လင့်တဲ့အတိုင်းတညီတညော်ထက်ဖြစ်လာနိုင်လို့ထင်ပါလားဦးထွန်းစော
ကျွန်တော်မြင်တာကတော့ဒီအတိတ်ကကွဲပြားနေတာကတော့သိတာနေတာကတော့တက်မတော်ရဲ့ရည်တည်ချက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ရည်တည်ချက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲသူကဒီအသေးစုပ်ကင်ထားတဲ့ပုံစံမျိုးရှိပါတယ်အ Adika Piojina Rabales or Duga, no time be a chicken, Pietana Pite, Nanga Yipu, Pianle, Mupetibo chicken, Ubri Pietana Pipare, the Pettibo chicken Ubri will do a Pianle Lure, Pixa Nara Machivera, which are not to Yare, the Dilomio Pettibo chicken Ubri go Pupi, Pianle Lure, no, Santa Machina Galapelonga Roda, Ninja Yene, Tatu Janita, Pietana Rigo Kitchen, I voted all, and Langwene Omelogeno Mimare, Adika Abinaro.
တမရောဘက်မှာနေပြီးတော့နိုင်ငံရေးစင်တာဒီထက်ပို့ပြီးတော့မှတက်လာဖို့လိုတယ်ပြောပြောပြောင်းပြောင်းနေတဲ့ဘောရာကြီးစွာနဲ့ပြည်ပြောင်းလေးကိုလုံးမယ်ဆိုလို့ရှိရင်တော့အားလုံးအသိပညာနဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့အဲ့လိုရိုးရှင်းရှင်းပဲမြင်ပါတယ်ဟုတ်ကဲ့ခုကွန်မြူနတီနောက်ဆုံးမျှော်လင့်ချက်ကိုလည်းခကြီးကြီးပြောပြပါခင်ဗျာအလို့ကအတူလက်တွေ့လုံးနိုင်ပို့တော့လိုပါတယ်ကျွန်တော်တို့ ဒီကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အဓိကအပြင်ဘာကိုခွန်မြင်ထွန်းတို့ကအစည်းအဝေးတက်တဲ့အ